ိုင်ငံမှာပြီးခဲ့တဲ့မေလဇန်းလုံးကနာဂစ်ဆိုတဲ့လီဘိုနန်ကြီးဝင်ရောက်တိုက်ခတ်သွားခဲ့တဲ့အတွက်ကြောင့်လူတွေတသိန်းခွဲနှစ်သိန်းနီးပါးသေဆုံးခဲ့ကြရပြီးတဲ့နောက်ပိုင်းကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ကြဖို့နေရာမှာမြန်မာစစ်အစိုးရကစောစောပိုင်းမှာနှိကွေလွတ်တဲ့အတွက်ကြောင့်ဆိုပြီးတကဘာလုံးကဝိုင်းပြီးတော့ပစ်တင်ခဲ့ကြပါတယ်။ကုလသမဂ္ဂတွေးမှုချုပ်မစ္စတာဘန်ကီမွန်ကိုတိုင်မြန်မာနိုင်ငံကိုသွားရောက်ပြီးဗိုလ်ချုပ်ဦးကြီးတန်းရွှေနဲ့တွေ့ဆုံစကားပြောပြီးတဲ့နောက်မှာကုလသမဂ္ဂအဖွဲ့ဝင်တွေဝင်ခွင့်ရရှိလာခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့လက်အောက်က World Food Program ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ဝန်ထမ်းတချို့ကကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်အဟုန်မမြင့်တင်နိုင်တဲ့အတွက်ကြောင့်အားမရဘဝင်မကျဖြစ်နေကြတယ်ဆိုတာလည်းကြားရပါတယ်။ဒီတော့ကုလသမဂ္ဂအဖွဲ့ကြီးနဲ့လက်အောက်ခံအဖွဲ့စည်းတွေရဲ့ကယ်ဆယ်ရေးလုပ်ငန်းတွေဘလောက်အတိုင်းအတာအထိထိရောက်နေလဲဆိုတာကိုကျွန်တော်တို့ဒီကနေ့ဆွေးနွေးသွားပါမယ်။ဒီနေ့ပါဝင်ကြမဲ့ပုဂ္ဂိုလ်တွေကတော့ပြည်ထောင်နိုင်ငံလန်ဒန်မြို့အခြေစိုက် BDMA မြန်မာနိုင်ငံဒီမိုကရက်တစ်လှုပ်ရှားမှုအဖွဲ့ညွှန်ကြားမှုဒေါက်တာဦးဝင်းနိုင်၊နော်ဝေနိုင်ငံအခြေစိုက် BMA မြန်မာနိုင်ငံသတင်းသမက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်နဲ့ကနေဒါနိုင်ငံအခြေစိုက် CFOB ကနေဒါနိုင်ငံမြန်မာမိတ်ဆွေများအဖွဲ့ကညွှန်ကြားမှုဦးတင်မောင်ထူးတို့ဖြစ်ကြပါတယ်။ဒီကုလသမဂ္ဂအတွင်းမှုချုပ်မစ္စဘန်ကီမွန်ကဟိုတနေ့ရတော့ကတရုတ်ပြည်အိန္ဒိယနောက်ပြီးတော့အင်ဒိုနီးရှားစတဲ့နိုင်ငံတွေကကုလသမဂ္ဂဆိုင်ရာတာဝန်ကြီးတွေနဲ့တွေ့ဆုံပြီးတော့ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။သတင်းတော်တွေရဲ့မေးမြန်းချက်တွေကိုဖြေကြားတဲ့နေရာမှာမြန်မာနိုင်ငံမှာဒီလူမှုရေးကူညီထောက်ပံ့မှုတွေလုပ်နေတဲ့ကိစ္စဟာဒီအခုအချိန်ကြီးဆိုလို့ရှိရင်ထိုက်တဲ့ပူပေါင်းဆောင်ရွက်မှုရရှိနေတယ်သူတို့အနေနဲ့တော့ကျေနပ်မိတယ်ဒါပေမဲ့လို့ဒီတဲ့ပို့ပြီးတော့ဆောင်ရွက်မှုတွေရှိလာအောင်လို့အခြေအနေကိုအကဲဖြတ်စောင့်ကြည့်သွားမယ်နောက်ပြီးတော့ဖိအားတွေပေးမယ်ဆိုတာတွေကိုလည်းသူပြောသွားတယ်ခင်ဗျအဲ့တော့ကုလသမဂ္ဂအဖွဲ့ကြီးကဒီမြန်မာနိုင်ငံရဲ့မုံတိုင်းထံကယ်ဆယ်ရေးလုပ်ငန်းတွေမှာဆောင်ရွက်ပေးနေတာတွေဟာဘလောက်အတိုင်းအတာကြီးအောင်မြင်နေတယ်လို့ကျွန်တော်တို့ယူဆနိုင်ပါတယ်ခင်ဗျဆရာဦးဝင်းနိုင်နည်းနည်းတော့သုံးသပ်ပြပါခင်ဗျ
ဟုတ်ကဲ့ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းနဲ့ပုံမှန်လင်းပြောမယ်ဆိုရင်တော့ကုလသမဂ္ဂကတော့တကယ်တမ်းသူတို့စေတနာပါပါနဲ့သူတို့ကူညီပေးခဲ့ပါတယ်။သို့တော်လည်းဒီမြန်မာစစ်အုပ်စုကနေပြီးတော့အရင်ကတည်းကကုလသမဂ္ဂကိုယ်စားလှယ်တွေကိုအမျိုးမျိုးနဲ့ဟာလားဤမျိုးစုံနဲ့သူတို့လက်ပတ်ပြီးတော့ပြန်လို့ထားရောက်ပြီးတော့လှုပ်ဆောင်ခဲ့တယ်။အခုဒီလောက်တည်ရှင်ရေလူတန်းပေါင်းများစွာဒုက္ခရောက်နေတဲ့အချိန်မှာလည်းနောက်ဆုံးမဖြစ်တဲ့အချိန်ကြီးမှာကုလသမဂ္ဂတည်မှုချက်ကိုလက်ခံတယ်။လက်ခံပြီးတော့ဟုတ်လားသူတို့ဖွင့်ပေးပါမယ်ဆိုပြီးတော့ပြောတဲ့အတိုင်းလည်းခရီးမတည်ဘူးသူတို့ဟာသူတို့လှုပ်ချင်ရတယ်လှုပ်ပြီးတော့ဟုတ်လားကိုဒီကိုလေကိုထုတ်ပကူရောရဟုတ်လားကိုမြင့်ကိုဆိုင်စကားရောဆိုတာမျိုးဘယ်သူမှကြည့်မဆိုင်ဘူးဆိုတာမျိုးလှုပ်နေတဲ့ပုံမျိုးကျွန်တော်ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီဒေတာမှာမြေဝကျင်းမှာတာမောများသောလူတွေဟာခံစားနေရတဲ့အချိန်မှာဒါမျိုးတော့လှုပ်တာမကောင်းဘူးလို့ထင်တယ်ပေကပေဤမရကြွကကြွဤမဝဆိုတဲ့ပုံစံမျိုးရောက်နေလို့ကျွန်တော်ထင်ပါတယ်အဲ့တော့တနည်းနည်းနဲ့တော့ international community ဆိုတဲ့ကမ္ဘာအစိုးရတွေကနေပြီးတော့တနည်းနည်းနဲ့တော့အများဆုံးဆက်သွယ်ပြီးလုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကုလသမဂ္ဂအဖွဲ့ကြီးကပေါ့လေဒီအာဆီယံအခြေတောင်အာရှနိုင်ငံများအဖွဲ့နဲ့မြန်မာအစိုးရတို့ပါတဲ့ဒီသုံးဘွဲ့ဆိုင်ဗဟုအဖွဲ့ဆိုပြီးတော့သူတို့ဖွဲ့စည်းပြီးတော့ဒီမုံတိုင်းတင့်တဲ့နေရာတွေကိုသွားပြီးကြီးစုခဲ့တယ်လေ့လာခဲ့တယ်အဲ့ဒီနောက်ပိုင်းဒီပနာမအစီရင်ခံစာထုတ်တဲ့နေရာမှာဒီအာဆီယံအဖွဲ့တွင်မှုချုပ်မစ္စတာဆူရင်ကလည်းပဲဒီလုပ်ငန်းတွေဟာအခုဆိုလို့ရှိရင်ပေါ့လေတော်တော်လေးကိုပဲအောင်မြင်မှုရှိနေပါတယ်စသဖြင့်သူကပြောသွားခဲ့တယ်အဲ့တော့သူတို့အဖွဲ့ကသွားပြီးတော့ကြီးခဲ့တဲ့နေရာတွေဟာမြန်မာစစ်အစိုးရကသူတို့စိတ်တိုင်းကျစီစဉ်ထားတဲ့နေရာတွေကိုသွားပြလို့များဒီလိုပြောတာလားကျွန်တော်တို့ဒီမှာရနေတဲ့သတင်းတွေကတော့ဒီမုံတိုင်းသိမ်းတဲ့နေရာတွေအစွန်အဖျားဒေသတွေမှာအခုထိအောင်တောက်ရည်မရှိသေးဘူးလို့နော်လေပြန်ဆိုင်ဖို့အတွက်ဘာမှအကူအညီမရသေးဘူးလို့ဆိုတဲ့စကားတွေကျွန်တော်တို့တချင်လုံးကြားနေရပါတယ်ခင်ဗျဒီတော့ဦးမမောင်မြင့်အနေနဲ့ကောအဲ့ဒီကိစ္စတွေပေါ်မှာပြောလို့ယူဆမိပါသလဲ
ဟုတ်ကဲ့ရေဝင်အားဖြင့်ပြောမယ်ဆိုရင်တော့အာဆီယံကတော့တို့ပြောတယ်လေဒီနယ်မြေတွေကိုတို့သွားတဲ့အခါကျလို့ရှိရင်ဒီစေဆိုးကနေတို့ကိုအခန်းသားမရှိပဲတောင်းဝင်ပြူတယ်လို့ပြောပါတယ်အဲဒါပေမဲ့ဘလို့ပဲဖြစ်နေဖြစ်နေတေချာတာတစ်ခုကတော့ဒီသုံးဝင်တိုင်းဘဟုအဖွဲ့ဆိုတာကဒီသန္တမန်တွေစုဝေးထားတဲ့အဖွဲ့ပါလေအဲ့တော့တို့ပြောတဲ့စကားတွေကအများအားဖြင့်ဒီသန္တမန်ရေးရနဲ့ဟဲ့လားလိန်ဝါရေးရှားရှိသွားတယ်ပြောတဲ့စကားမျိုးပဲဖြစ်ပါလိမ့်မယ်နောက်တစ်ခုကတော့တို့အနေနဲ့ဟလားဒီဆိုကြပါစို့အစီရင်ခံစာရေးမယ်အဲ့ဒီအစီရင်ခံစာရေးမယ်ဆိုလို့ရှိရင်အဲ့ဒီသုံးဖွဲ့ဆိုင်အဖွဲ့မှာပါတဲ့အဖွဲ့သုံးခုစလုံးကသဘောတူမှတာအဲ့ဒီအစီရင်ခံစာကထွက်လာရတဲ့သဘောမျိုးရှိပါတယ်ကျွန်တော်တို့ကုလသမဂ္ဂမှာလည်းပဲဒီလိုပဲလားတူပါပဲဆိုတော့အဲ့ဒီလိုမျိုးဟလားသုံးဖွဲ့စလုံးကိုညှိရတယ်ဆိုတဲ့အတွက်ကြောင့်ထွက်လာတဲ့အစီရင်ခံစာဟာဒီနယ်မြေဒေသမှာတကယ်တမ်းခံစားနေရတဲ့လူတွေရဲ့ခံစားချက်တို့ရဲ့တကယ်ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့အများကြီးခွာခြားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျဒီကုလသမဂ္ဂအဖွဲ့ကြီးရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့က မြန်မာနိုင်ငံမှာဒီစံနေပါတယ်ထောက်ပံ့နေတာဟာဆိုရင်အရင်တည်းကလည်းရှိခဲ့ပါတယ်အခုဒီမုံတိုင်းဖြစ်လာတဲ့ကိစ္စမှာတော့သူတို့အဖွဲ့ကတော်တော်ကိုပဲကြီးကြီးကျယ်ကျယ်လုပ်ငန်းတွေဆောင်ရွက်ပေးနိုင်ခဲ့ပါတယ်အဲ့တော့ကုလသမဂ္ဂအဖွဲ့ကကူညီမယ်ဆိုတဲ့အချိန်မှာစောစောပိုင်းတုန်းကဥမ္မောင်မြင့်ပြောသလိုပဲဒီပြည်ဝင်ခွင့်ဗီဇာတွေဘာတွေကိုလွယ်လွယ်ကူကူမချပေးတဲ့အတွက်ကြောင့်နိုင်ငံခြားပညာရှင်တွေအနေနဲ့ဝင်ရောက်ပြီးတော့ကူညီပေးဖို့ကိုအခက်အခဲတွေတွေ့ခဲ့တယ်ဒီနောက်ပိုင်းကြတော့မှပဲမစ္စတာဘန်ကီမွန်းသွားပြီးတော့ပြောခဲ့ဆိုခဲ့ပြီးတဲ့နောက်ပိုင်းကြတော့မှဒီကုလသမဂ္ဂဟယ်လီကော်ပတာတွေဝင်နိုင်ဖို့အတွက်ကိုစီစဉ်နိုင်ခဲ့တာအခုဆိုလို့ရှိရင်ကုလသမဂ္ဂဟယ်လီကော်ပတာ10စီးကဘယ်လိုမှမော်တော်ကားနဲ့သွားလို့မရတဲ့သင်္ဘောကြီးတွေနဲ့သွားလို့မရတဲ့နေရာတွေကိုဒီစံစဘာတွေရိက္ခာတွေသွားပြီးတော့ပို့ပေးနေဆိုတာကျွန်တော်တို့ကြားရတယ်ဒါတော့မှပဲဒီရဟယင်တွေအတွက်လောင်စာစီကအခုဆိုလို့ရှိရင်ပြက်လက်နိုင်တဲ့အခြေအနေနဲ့ရှိနေတယ်။နောက်ထပ်ရံမုံငွေမရလို့ရှိရင်ဒီဟယ်လီကော်ပတာတွေကိုဆက်ပြီးတော့သွားဖို့မလွယ်ဘူးဆိုတာလည်းကျွန်တော်တို့မြင်ရတွေ့ရပါတယ်။ဒါတော့ဒီကုလသမဂ္ဂအဖွဲ့ရဲ့လှုပ်ဆောင်ချက်တင်တဲ့ပတ်သက်လို့ပေါ့လေ။အားရစရာအခြေအနေရှိမှရှိဒီအခြေအနေအရပေါ်မှာဘယ်လိုမြင်လဲဆိုတာဥတ္တမောင်ထူးအနေနဲ့လည်းပဲသုံးသပ်ပြပါအောင်ခင်ဗျာ
။ဒါလို့ရှင်းပါတယ်ကျွန်တော်တို့အားရရဲ့အားမရဘူးဆိုတာတော့ထွေထူးပြောဖို့လိုမယ်လို့ကျွန်တော်မထင်ပါဘူး။ဟုတ်ရှိရပုံကူနေရောက်ပြောသွားတယ်လို့မျိုးပါပဲကျွန်တော်တို့မျော်မှန်းထားခဲ့တဲ့ UN ရဲ့ခန်းကဏ္ဍအတိအကျပို့ပြီးတော့ကြီးမားပါတယ်အာသူတို့လုံနိုင်တဲ့အနေထားကကြတော့ဒါတကယ်တကယ်ကြလို့ရှိရင်ဟိုအနေနဲ့ကြင်ကြင်ပေါ့နော်လုံနိုင်တယ်သွားပြီးတော့အခြေအနေကိုသွားလေ့လာတယ်နောက်တချို့လိုအပ်တဲ့အရေးပေါ်လိုအပ်တဲ့ဒီစာနေဤခါလေးပို့နိုင်တယ်ဆိုတဲ့အခြေအနေတခုပါပဲဒါပေမဲ့အဓိကကကျွန်တော်မြင်တာကကျွန်တော်တို့လောလောဆယ်မှာလိုအပ်နေတဲ့လိုအပ်ချက်ပေါ်မှာဘာဖြည့်ဆည်းပေးနိုင်မလဲnationality အနေနဲ့ပေါ့နော်နိုင်ငံတကာ community အနေနဲ့ဘာတွေလုပ်ပေးနိုင်မလဲဆိုတဲ့အချက်ကပိုပြီးအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့ဒီမျိုးဘာတွေလုပ်ပေးနိုင်မလဲဆိုတဲ့အပေါ်မှာအဓိကလိုအပ်ချက်ကဘာလဲဆိုတော့တက်ရှိစစ်အုပ်စုကနေပြီးတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုဘယ်အတိုင်းသာမှရှိတယ်လဲဆိုတဲ့အပေါ်မှာအများကြီးမူတည်မှာလိမ့်မယ်ဆိုတော့ခုနဥက္ကမောင်ကြီးပြောသွားတဲ့လိုမျိုးပဲဒီ World Food Program ရဲ့ဒီလောင်စာဆီလိုအပ်ချက်တွေပထမပိုင်းမှာတော့သူတို့ရဲ့ helicopter တွေပုံပုံကိစ္စတွေဒါတွေအားလည်းပဲကျွန်တော်တို့ဒီဆိုင်ရာဖြစ်အပ်မှုတွေပုံစံမျိုးမျိုးနဲ့အတွေ့အကြုံတွေဖြစ်လာတယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်။အဲတော့တကူကျွန်တော်ပြောချင်တာက international pressure ကထိရောက်မှုအတိုင်းအတာတကူရှိတယ်ဆိုတာတော့ကျင်းနေပါတယ်။အဲဒါပေမဲ့လည်း dollar sign မှာကျွန်တော်တို့ညွန်မှန်းတဲ့လောက်ပေါ့နော်မဖြစ်လာဘူး။ dollar sign ဒီ ground မှာပေါ့လူတွေခံစားနေရတဲ့ဒုက္ခတွေလိုအပ်နေတဲ့အစားအစာတွေကြီးတွေအမီးစရာထိုင်ခင်းနေပေါ့နော်။ဒါတွေအတွက်ကကျွန်တော်အမြန်ဆုံးကျွန်တော်တို့ response ပေါ့နော်ကျွန်တော်တို့လုပ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ကျွန်တော်အခုအတိအကျပြောချင်တဲ့ချက်ကတော့နားအဖပေါ်မှာအများကြီးမူတည်ပါတယ်။လူထုရဲ့ဒုက္ခဘယ်တိုင်းသာထိဆက်ပြီးခံရအောင်လဲဆိုတဲ့ချက်ကနားအဖပေါ်မှာပဲမူတည်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီကုလသမဂ္ဂအဖွဲ့ကြီးရဲ့စွမ်းဆောင်ချက်တွေပို့ပြီးတော့နော်ထိထိရောက်ရောက်နဲ့အောင်မြင်မှုရှိလာဖို့ဒါကလည်းပဲအခုမြန်မာစစ်အစိုးရအနေနဲ့ကဒီအမေရိကန်တို့အင်္ဂလိပ်တို့ပြင်သစ်တို့ဒီအနောက်နိုင်ငံတွေရဲ့ကူညီမှုကိုလုံးဝလက်မခံဘူးဆိုထားတဲ့အတွက်ကြောင့်ဒုက္ခတွေတွေအတွက်အားကိုးစရာရှိတာကဒီကုလသမဂ္ဂအဖွဲ့ကြီးနဲ့အာဆီယံအဖွဲ့ပဲအာဆီယံအဖွဲ့ကလည်းပဲဘာပဲပြောပြောထိထိရောက်ရောက်နော်အားရပါရကူညီတာမျိုးကတော်တော်ကိုပဲနည်းနေပါတယ်ဒါတော့ကုလသမဂ္ဂကိုပဲတကယ်တမ်းအားကိုးစရာရှိတာပါကုလသမဂ္ဂလုံမပေးနိုင်ဘူးဆိုလို့ရှိရင်တော့ဒီတော်တော်ကိုပဲအားကျော်စရာကောင်းပါတယ်ခုနကတော့ကိုတမောင်ထူးပြောဆိုပဲနိုင်ငံတကာရဲ့ဖိအားပေးမှုတွေဒီထဲပို့ပြီးတော့ထိရောက်လာအောင်ဘယ်လိုတွေစွမ်းဆောင်လို့ရနိုင်မလဲဆိုတာလည်းပဲစဉ်းစားစရာဖြစ်လာတာပေါ့ခင်ဗျာဆရာဦးဝင်းနိုင်ဒီအပေါ်မှာကဘယ်လိုများမြင်မိသလဲခင်ဗျပြည်ပမှာရောက်နေကြတဲ့မြန်မာအင်အားစုတွေနိုင်ငံခြားအစိုးရတွေနဲ့ဘာများလုပ်ပေးနိုင်မလဲ
ကျွန်တော်မြင်တာကတော့အခုမြန်မာပြည်ထဲကတည်နေရလဲအခုပုံပုံပေါ့နော် individual တွေပေါ့ဟလာဒီပုဂ္ဂိုလ်ကြီးကသွားပြီးယူတဲ့လူတွေဖြည်းဖြည်းနဲ့ပါလာပြီးအထူးသဖြင့်စေုပ်စုကနေပြီးတော့အဲ့ဒီလူကိုအမျိုးမျိုးချင်းချောက်တဲ့ဖန်ဆီးတဲ့ဟလာအဲဆိုတော့ဒီပုဂ္ဂိုလ်ကြီးကသွားပြီးတော့ယူဖို့ဆိုတာလဲအခုပုံပုံချင်းလာတယ်သူတို့ကလည်းလေနိုင်ငံသားကယူတဲ့နိုင်ငံတကာယူတဲ့ပစ္စည်းတွေကိုကိုရောင်းနဲ့မှလည်းထက်သိမ့်ခါတော့တော့အပြတ်တည်းဖြစ်နေတယ်သို့တော်လည်းအချိန်နဲ့အပြတ်လူတွေကဟိုမှာတစ်ခွက်ရောက်နေတယ်ဒါကြံရှိဝိဇံရှိနေရံရှိဟာလာမိုးရဲလေးထဲမှာအကမရှိအမိုးပဲရှိရဆိုတာမျိုးဖြစ်နေတဲ့ခါကျတော့ဒါ ਉਹ တော့ကျွန်တော်တို့နိုင်ငံတကာတစ်ခုအနေနဲ့ဒီလူငယ်ကြီးကောင်စီကနေပြီး seriously ပေါ့နော်အမြန်ဆုံးနဲ့အရေးကြီးဆုံးပုဂ္ဂိုလ်ပုဂ္ဂိုလ်တစ်ခုအနေနဲ့ထည့်ပြီးတော့ဆောင်ရွက်ပေးမှာပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်သူတစ်ခေတော့နိုင်ငံတကာမှာရောက်နေတဲ့မြန်မာမိသားစုတွေကလည်းကိုရောက်နေတဲ့ဒီအစိုးရတွေနဲ့ဟာလာ MP တွေပေါ့လွှတ်တော်အမတ်တွေလွှတ်တော်ကိုယ်စားလှယ်တွေနော်ဝင်းကြီးတွေနဲ့တိုင်ပင်ပြီးတော့ဒီကိစ္စကိုအမြန်ဆုံးကုလသမဂ္ဂနေပြီးတော့ဒီလူသားမောင်းများစွာတစ်ခွက်ရောက်နေတာကိုအမြန်ဆုံးအရေးယူပေးဖို့ပြင်ပြပေးနိုင်ရင်တော့ဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ခုနကပြောနေတဲ့နိုင်ငံတကာဖိအားပေးမှုဆိုတဲ့ကိစ္စမှာတကမ္ဘာလုံးကလည်းပဲနေပေးတန်ခံရတဲ့ဒုက္ခတွေတွေအတွက်ကယ်ဆယ်ရေးပစ္စည်းတွေလောက်လောက်ငန်းငန်းနဲ့အချိန်မီရောက်နိုင်အောင်လို့အလုံးကစိတ်ဆန္ဒရှိနေကြတယ်မြန်မာစစ်အစိုးရကသာတစ်ဖက်ကနေပြီးတော့အဟံတားတွေမျိုးမျိုးနဲ့ချနေတဲ့အတွက်ကြောင့်အခုလိုကြုံနေတွေ့နေရတာဆိုတော့ကျွန်တော်တို့နားလဲပါတယ်ဒီလိုအခြေအနေတွေမှာ ဒီခုနပြောတဲ့နိုင်ငံတကာဖိအားပေးမှုဆိုတာကဒီထဲပို့ပြီးတော့တိုးလာလို့ဖြစ်နိုင်ဦးမလားဆိုတာလည်းစဉ်းစားကြတရပါပဲဥမော်မျိုးကဒါပဲလို့မြင်ပါလဲခင်ဗျာ
ဟိုဒီနိုင်ငံတကာဖိအားနဲ့ပတ်သက်လို့ရှင်တော့ရေဝင်အားဖြင့်ပြောမှဆိုလို့ရှင်တော့ဒီအခုချိန်ထိနိုင်ငံတကာဖိအားတွေဟာနိုင်ငံရေးနဲ့ပတ်သက်ရင်ထိရောက်မှုတိတ်မရှိအောင်ကျွန်တော်တို့တွေ့ရပါတယ်အဲသို့တော်လည်းပဲအခုကိစ္စကနိုင်ငံရေးတွေမကတော့ပဲနဲ့ဒီဘန္တာရေးကိစ္စလည်းပါလာပါတယ်ဘန္တာရေးလို့ဆိုတဲ့နေရာမှာဒီနာဂစ်ပုံတိုင်းဘေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့လိုအပ်ချက်ကဟာ70ဘီလီယံရှိတယ်ဆိုပြီးတော့စစ်အစိုးရကနေဟာဒီရန်ကုန်မှာကျင်းပတဲ့နိုင်ငံတကာစည်းဝေးမှာသူတို့ညင်ညာခဲ့ပါတယ်ညင်ညာခဲ့ပေမဲ့လို့လည်းသူတို့ရှိတကယ်တမ်းဝင်လာတဲ့ပတ်သက်ဟာဒီကုလသမဂ္ဂကနေတင်ပေါ်လीတကယ်တမ်းဝင်လာတဲ့ပတ်သက်ဟာဒီတန်းထင်ရအောင်မဖြစ်ပါဘူးဆိုတော့ပြောမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာတကယ်လိုအပ်ချက်က70ဘီလီယံရှိမရှိဆိုတာကတော့ကျွန်တော်တို့သိချာမသိရဘူးသို့တော်လည်းပဲရှိတယ်ဆိုလို့ရှိရင်တော့ဒါဟာတော်တော်လေးအနှံ့ကွာဝေးနေသေးတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်အဲတစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်ဒီတောက်ချာလေးကပဲဟာဒီ G8အဲ့ဒါကမ္ဘာထိပ်တီးနိုင်ငံတွေပေါ့နော်သူတို့စီးပွားရေးအဖြစ်ဒေသကြနိုင်ငံတွေကနေဒီမြန်မာနိုင်ငံအနေနဲ့လောလောဆယ်မုန်တိုင်းဘေးဒုက္ခတွေကိုနိုင်ငံတကာကကူညီဖို့အရေးပါအာဒါဖြစ်နေတဲ့ဒီစီးမြင့်ဥတွေကိုဖယ်ရှားပေးပါဆိုပြီးတော့သူတို့ထပ်ပြီးတော့တောင်းဆိုပါတယ်ဒီအာဒါဖြစ်နေတဲ့ကြံတဲ့စီးမြင့်ဥတွေဆိုတာကတကယ်တမ်းပြောမှဆိုရင်ဒီအာဆီယံနဲ့ဆောစောကပြောတဲ့တုံးဝင်တဲ့ဘုတ်ဖွဲ့မှာပါတဲ့အာဆီယံနဲ့ဒီကုလသမဂ္ဂကတောင်းဆိုလို့စေဆိုးရကနောက်ဆုံးသူတို့ထုတ်ပြန်တဲ့ဟာတွေကိုရှော့ပေးပြီးပါပြီအဲ့ဒီအပြင်ကိုကြံနေသေးတဲ့ဒီစီမံစည်းကမ်းတွေဟာဒီနာဂစ်မုန်တိုင်းဘေးဒုက္ခတွေကိုကူညီဖို့နေရမှာအဟံတားတွေရှိနေသေးတယ်လို့ G8 အဖွဲ့ကနေဒီမြင်ပါတယ်အဲ့လိုမြင်လို့သူတို့တောင်းဆိုတာပါအဲ့တော့ G8 အဖွဲ့ဆိုတာကတကယ်တမ်းပတ်စံပေးခြင်းတကယ်တမ်းအကူအညီပေးခြင်းဆိုရင်သူတို့ကပဲဥဆောင်ပြီးပေးနိုင်တဲ့အနေဒါရှိပါတယ်သူတို့ဟာသူတို့ပေးမဲ့ပတ်စံတွေကိုတချို့အခုဆိုလို့ရှိရင်အဲ့ဒါဒီ American ပြည်ထောင်စုနဲ့အင်္ဂလန်တို့ကနေအဲ့ UK တို့ကနေကျင်ရလိုက်ပါပြီအဲ့ဒါကဘာလဲဆိုတော့သူတို့မြန်မာနိုင်ငံစစ်အစိုးရကိုဒီ Nargis ဝန်ထမ်းကြီးဆက်နဲ့ပေးမဲ့ငွေကြေးတွေဟာစစ်အစိုးရကနေတစ်ဆင့်မပေးဘူးတရားရောက်မဲ့နီလာမျိုးနဲ့ပေးမယ်လို့သူတို့ကျင်ရထားပါတယ်ဘာပဲဖြစ်ဖြစ်ဘလို့ပဲပေးပေးဒီပေးတဲ့ပတ်စံတွေရောက်ဖို့ဆိုတာကအလှူရှင်နိုင်ငံတွေရှင်းတော့အောင်ကိုယ့်ဘက်ကနေစီးမျက်စီကနေကိုပြန်ပြုတ်ရင်ပေးမှဖြစ်ပါလိမ့်မယ်အဲ့ဒီလိုပြုတ်ရင်ပေးဖို့ဆိုတာကလည်းပဲဒီတကယ်တမ်းဖိအားပေးနိုင်တဲ့လူတွေကအလှူရှင်နိုင်ငံတွေဖြစ်တယ်အခုလောလောဆယ်လည်းပဲအလှူရှင်နိုင်ငံတွေကဖိအားပေးနေတဲ့အတွက်ကြောင့်ကျွန်တော်ထင်တယ်ဒီမြန်မာပြည်သူတွေကိုစစ်ဆိုးရကတကယ်တမ်းကကူညီတင်တဲ့စိတ်ဆန္ဒရှိမယ်ဆိုလို့ရှိရင်သူတို့ဘက်ကလည်းလိုက်လျောညီထွေလောက်ရလိမ့်မယ်လို့ပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဒီနိုင်ငံသားကအလှရှင်နိုင်ငံတွေဆိုတာကသူတို့ကဒုက္ခရောက်နေတဲ့လူတွေကိုပေးဖို့ကမ်းဖို့သူတို့ကဝင်လေးကြတာမဟုတ်ပါဘူး။တစ်ဖက်ကနေပြီးတော့ပြောမယ်ဆိုလို့ရှိရင်လည်းပဲနိုင်ငံကြီးအများထုတ်ဖို့အတွက်ပေးကြကမ်းကြတယ်လို့ဆိုတဲ့လူကလည်းဆိုတာပေါ့လေ။ဒါပေမဲ့လို့ဘယ်လိုပဲပြောပြောတကယ်တမ်းဒုက္ခရောက်နေကြပြီဟေ့ဆိုရင်တော့ခုနပြောခဲ့တဲ့ G8 အဖွဲ့ဝင်နိုင်ငံကြီးတွေကသာရရရောရောပေးကြကမ်းကြတာပါပဲ။ဥဒမတို့ရောအဲ့ဒီကိစ္စတွေခုနကပြောခဲ့တဲ့ဒီအလှရှင်နိုင်ငံတွေရဲ့စေတနာနဲ့တို့ရဲ့လှုပ်ဆောင်ချက်တွေပေါ့လေ။နော်အဲ့ဒီအပေါ်မှာ G8 အပေါ်မှာဘယ်လိုမြင်လဲဆိုတော့နည်းနည်းပြောပါအောင
်ခင်ဗျ။ကျွန်တော်ကတော့ရိုးရိုးရှင်းရှင်းလေးပဲမြင်ပါတယ်။ခုနိုင်ငံတကာပေးတဲ့အကူအညီတွေဟာတကယ်တကယ်ကြတော့တကယ်ဒုက္ခရောက်နေတဲ့လူတွေအတွက်ကပဲပေးတာပါ။ဟိုနိုင်ငံရေးရပါတယ်မပါဘူးဆိုတာတော့ဒါကတော့ assumption တစ်ခုပေါ့နော်။ misconception တစ်ခုလို့လည်းပြောရင်ပြောလို့ရပါတယ်။တကယ်ကျွန်တော်တို့ဥပမာပြီးကျွန်တော်ကနေဒါဖတ်ဖို့ပဲကြည့်ပြီးပြောမယ်ဆိုကနေဒီယန်အစိုးရတို့တနေတော့တို့ပြီးခဲ့ပါလေပြီးလဲပြီးဖို့လားလားရှိပါလေဟုတ်ကနေဒီယန်အစိုးရနေမကဘူးကျွန်တော်တို့ကနေဒီယန်ပြည်သူတွေဒီမှာရှိတဲ့ပြည်သူတွေလည်းပတ်စံတန်ပေါင်းအခုဆိုလို့ရှိရင်10တန်းလောက်ပေါ့နော်အလူပေးကြတာရှိပြီးပါပြီဆိုတော့သုံးနည်းတူစွာပဲနိုင်ငံပေါင်းများစွာကလည်းသုံးနည်းတူစွာပဲပေးကြတာအများကြီးရှိပါတယ်ဆိုတော့သူတို့ပြီးကြတယ်ဆိုတဲ့နေရာမှာကျွန်တော်မြင်တာကဒီခုနလိုမျိုးပေါ့နောင်ကျိုးနဲ့ပြီးတယ်လို့ကျွန်တော်မထင်ပါဘူးဥပမာဆိုရင်ကျွန်တော်တို့ဒီမနေ့တနေ့ရပဲကျွန်တော်တို့ကနေဒါမှာဆိုလို့ရှိရင်ဒီအသက်90ကျော်80လောက်ရှိတဲ့အဖိုးကြီးတယောက်ဆိုလို့ရှိရင်သူ့ဘဏ်အကောင့်မှာရှိတဲ့ပတ်စံအားလုံးကိုပေါ့နော်ဒီကျွန်တော်တို့ဒီ Toronto ဘုံကြောင်းကိုလူရာမျိုးပေါ့နော်ဟိုဒီ American Dollar Thing ဟောပေါ့နော်တသိန်းတသောင်းကိုပေါ့အကောင့်လူရာမျိုးတွေနောက်တချို့ဒီ
ဘုံကြီးကျောင်းဆိုတာကကျွန်တော်တို့ဗန်မြန်မာဗုဒ္ဓဘာသာဘုံကြီးကျောင်းလားခင်ဗျ
ဟုတ်ကဲ့ခင်ဗျမြန်မာဗုဒ္ဓဘာသာဘုံကြီးကျောင်းလားလူရာမျိုးပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ဒီအစားအစားဒီအသက်ကြီးရွယ်တွေတော့များများကအဲ့မှာဖြစ်နေရတဲ့အဖြစ်အပျက်ကိုညင်ညွတ်ရတဲ့အခါမှာတို့ကမနေနိုင်ကြဘူးဆိုတော့တို့အသက်ကလည်းကြီးပြီးတခြားနေမှာဒီဒုက္ခတွေတို့မြင်ရတဲ့အခါကျတော့တို့ကူညီရှင်တဲ့ဆန္ဒရှိကြတယ်ဆိုတော့ရှိတဲ့မြတ်အားလုံးကူညီတဲ့အခြေအနေတွေဖြစ်နေပါတယ်ဆိုတော့ကျွန်တော် solution တဲ့ point ကတော့ပြီးကြတယ်ဆိုတဲ့နေရာမှာတကယ်စေတနာနဲ့ပြီးကြတယ်လို့ကျွန်တော်နားလည်ပါတယ်တစ်ခါမှနားဖအနေနဲ့နားတဲ့တင်းတဲ့အချက်တစ်ချက်ကဒီကူညီတွေကိုခုနလိုမျိုးပေါ့နော်ဒီဘလူးပေးမှလည်းသူတို့ကဝင်ရောက်စစ်ဖက်နေမယ်ဆိုရင်ရဖို့အလားအလာရှိတဲ့အကူအညီတွေအများကြီးသူတို့ဆုံးရှုံးသွားဖို့ရှိပါတယ်ကျွန်တော်တို့ဒီမှာအခုဟိုကိုမောင်မောင်လေးရှင်းမှာပြောရတဲ့လိုမျိုးပဲသူတို့တောင်းတာ70ဘီလီယံဒါပေမဲ့တကယ်တကယ်ရတာတန်းနေရအောင်မပြည့်ဘူးဆိုတဲ့ပုံစံမျိုးတွေပေါ့အားကြောင့်တာမျိုးမရတာလေ ဆိုတော့ရှေ့ပိုင်းနေမှာကျွန်တော်တို့ဒီနာဖတ်ကနေပိတ်တယ်เนาะဒီအင်တာနက်ရှင်နယ်အေဒ်ဝေါ်ကတွေဝင်ခွင့်မပေးဘူးဆိုတာဒီနေ့အများကြီးထပ်ပေါ်ခဲ့ပါတယ်တကယ်လည်းမရခဲ့ပါဘူးအဲ့ဒီခါမှာကျွန်တော်နိုင်ငံလိုက်တစ်ခုရှင်ကိုကြည့်မယ်ဆိုရင်တော့ဒီကျွန်တော်တို့မြန်မာပြည်အတွက်ဒီစိုက်ကလုန်းတွေရတဲ့ငွေနဲ့တရုတ်ပြည်မှာချက်သွားခဲ့တဲ့ဒီမြင်းကလေးမှာရတဲ့ငွေတစ တနာမရှိတော့မဟုတ်ဘူးဒါပေမဲ့ခုနပြောတဲ့ဒီအကန့်တတ်ဒီအချုပ်ရှယ်ဒီကြောင့်ဒီလူတွေကရောက်ပါမလားဆိုတဲ့ဒီတိုးတော့တိုးတော့စိတ်နဲ့ပေါ့နော်အခုညီနေမပေးနိုင်ခဲ့ကြတော့ကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မလို့ကျွန်တော်အဓိကကျွန်တော်ပြောချင်တဲ့ချက်ကမြန်မာပြည်မှာစစ်ဆေးရအနေနဲ့သူတို့တိထားတဲ့ရာကအင်တာနက်ရှင်နယ်ပြည်တဲ့အကူအညီတွေကဟိုတကယ်စိတ်ကောင်းမွန်မွန်နဲ့ပေါ့ပြည်တဲ့အကူအညီတွေဖြစ်တယ်ဆိုတော့သူတို့နားလည်တင်ပါတယ်အခုလည်းမျိုးပေါ့နော်သူတို့ပြည့်တဲ့အကူအညီတွေရဟိုဟာလူရှင်တို့ဒီဟာလူရှင်တို့ဆိုတာမျိုးကကျွန်တော်အမြင်ကဒါတန်တရားစိတ်တစ်ခုတည်းတာလည်းဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဒီတန်တရားစိတ်ဟုတ်ကဲ့
ဥပမာမျိုးပြောပါခင
်ဗျဟုတ်ကဲ့ဒီတန်တရားစိတ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်နည်းနည်းဖြည့်ပြီးပြောချင်ပါတယ်အမှန်တကယ်ကတော့စစ်ဆိုးရတဲ့တန်တရားစိတ်ဟာဒီကြီးမားလုံးအကြီးတဲ့အတွက်ကြောင့်ဒီရှိစုမဲ့စုသူတို့ရတဲ့ဟာ200တောင်မပြည့်တတ်တဲ့ငွေကိုအဲ့ဒီသူတန်တရားစိတ်ကြောင့်အများကြီးအလွဲသုံးစားလုပ်ရတဲ့အနေအထားမှာရှိပါတယ်ဥပမာဖြင့်ပြောမယ်ဆိုလို့ရှိရင်ဒီကုလသမဂ္ဂကနေဟာအခုစောစောပြောတဲ့ဒီ helicopter 10ကြီးကိစ္စအဲ့ဒီ helicopter 10ကြီးကိစ္စတကယ်တော့ပြောမှဆိုရှင်ဒီထိုင်းနိုင်ငံမှာဒီ American နိုင်ငံက helicopter တွေရှိတယ်ဆိုရယ် ASEAN နိုင်ငံတွေကနေဟာအနေဆုံးထိုင်းနိုင်ငံက helicopter တွေရှိပါတယ်အဲ့ဒီ helicopter တွေဟာစစ် helicopter တွေဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့စစ်ရဟင်းနေဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့မြန်မာပြည်တဲ့ကိုသူတို့ဘယ်မသွဲမအောင်ဒီဟိုဘက်နိုင်ငံတွေကအဲ့ဒါဒီ helicopter တွေကိုယူသုံးပါဆိုပြီးတော့သူတို့ပြောထားသည့်တိုင်အောင်သူတို့ဘေးမသွဲမအောင်မသွဲရခါကျတော့ဒီကုလသမဂ္ဂကနေသူတို့ရဲ့နိုင်ငံတကာမှာရှိတဲ့အဲ့ဒါဒီ project ဒီရှိတဲ့နေရာတွေမှာလိုက်ပြီးတော့ helicopter တွေလိုက်ရှာရတယ်ရှာရတဲ့ခါကျတော့ဝေးဝေးလန်လန်ဘယ်လောက်ဝေးလဲဆိုလို့ရှိရင်ဒီဟိုဘက်ဒီ Africa တိုင်းအစွန်းဘက်နိုင်ငံတွေမှာရှိတဲ့ helicopter တွေကိုသူတို့တဲရပါတယ်ဒါပေမဲ့လို့တဲတဲ့အခါမှာလည်း helicopter ဆိုတော့ကတာတူပဲသွားတယ်တာတူပဲသွားတယ်ဆိုတဲ့ခါကျတော့အဲ့ဒီ helicopter တွေကိုဘန်ကောက်ကိုရောက်ဖို့အတွက်ဆိုပြီးတော့ဒီကုလသမဂ္ဂကနေတခါဟို Russia တို့ Ukraine တို့မှာရှိတဲ့ဝင်တင်တဲ့လေယာဉ်ကြီးတွေကိုသူတို့တခါပြန်ပြီးတော့ငှားပါတယ် helicopter ကိုလည်းသူတို့မှာအဲ့တော့သူ helicopter ကိုလည်းအဝေးကနေရှာရတယ်ပြီးတော့အဲ့ဒီ helicopter တွေတဲဖို့အတွက်လည်းလေယာဉ်တွေကိုဒေးကြီးပေးပြီးတော့ဒီပုဂ္ဂလိကကုမ္ပဏီတွေကနေငှားရတယ်။ဘာကြောင့်လဲဆိုတော့စစ်လေယာဉ်တွေကိုပေးမသုံးလို့ဆိုတော့အဲ့ဒီတန်တရားစိတ်ကြီးမားတဲ့ကိစ္စဟာဒီနောက်ဆုံးကျွန်တော်ဆောစောပြောသလိုပဲအဲ့ဒါမလိုလားအဖက်နဲ့ဟလာဒီကုန်ကြစိတ်ကြီးမားနေတဲ့အတွက်ကြောင့်စစ်အစိုးရအနေနဲ့ဟလာလွဲသုံးစားလုပ်တဲ့ပုံစံမျိုးတော်မှာတက်ရောက်တယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်
။ဒီရဟယဉ်ကြီးတွေကိုတခါတည်းလေဒီတိုင်းအစင်းလိုက်ကြီးယူသွားလို့မရတော့တခါတည်းတစားစီဖြုတ်ပြီးတော့ဒါတွေကိုထိုင်းနိုင်ငံကိုပို့ဟိုကြတော့မှတခါပြန်ပြီးတစားစီပြန်ပြီးတော့ဆင်းဆိုတော့အဲ့ဒီကုန်ကြစရိတ်တွေကဒေါ်လာတန်ပေါင်းမနည်းဘူးကုန်သွားပါတယ်ဒီတော့ဒုက္ခသည်တွေကယ်ဆယ်ရေးပစ္စည်းတွေရနိုင်တဲ့အတိုင်းတာဒီငွေတွေဟာအလကားမလို့အဖက်နဲ့ခုနပြောတဲ့ရဟယဉ်တွေတည်ယူပို့ဆောင်ရေးတွေကိုပေးလိုက်ရတာမနည်းဘူးပေါ့လေရဟယဉ်တွေရောက်သွားပြီးတဲ့နောက်ပိုင်းမှာလည်းပဲအစောတော့ပြောခဲ့သလိုလောင်စာစီအခက်အခဲရှိနေတဲ့အတွက်ကြောင့်ဆိုတော့ဒီနောက်ပိုင်းမှာထပ်ပြီးတော့ရန်မုံငွေတွေမရဘူးဆိုလို့ရှိရင်ဒီကယ်ဆယ်ပစ္စည်းတွေဟာဒီနယ်အစုံအဖျားတွေကိုရောက်ဖို့ကမလွယ်တော့ပါဘူးခင်ဗျအဲ့တော့ဟိုမှာရှိနေတဲ့ပြည်သူတွေနော်ဒီမုံတိုင်းတန်ခံရတဲ့ဒုက္ခတွေရဲ့အခြေအနေကလည်းပဲတော်တော်လေးကိုပဲဆိုးဝါးနေဆိုတာကျွန်တော်တို့ဒီမှာတော့အများနဲ့ကြားနေရတာပဲခင်ဗ
ျကျွန်တော်နည်းနည်းဖြည့်ဆွပြီးတော့ပေါ့ကျွန်တော်ပြောချင်ပါလေဟုတ်ပါတယ်ကုန်ကြစရိတ်ပေါ့နော်မလိုအပ်တဲ့ကုန်ကြစရိတ်တွေအများကြီးထုံချသွားခဲ့တာရှိပါတယ်ခုနကကိုမောင်မြင့်ပြောသွားသလိုမျိုးပဲဒီ helicopter 4စီးကယူကရိန်းကနေတည်ရတယ်အဲ့တဲမဲ့ဒီလေညာအကြီးကိုပေါ့နော်ကုန်ကြစရိတ်ကနေဒီယန်ဆိုရနေပေးခဲ့တာပါဆိုတော့ကျွန်တော်တို့သိရတဲ့လောက်ဆိုလို့ရှိရင်အဲ့ helicopter 4စီးကိုယူကရိန်းကနေပြီးတော့ဘန်ကောက်ကိုတည်ဖို့အတွက်ဟုတ်ကဲ့ဒေါ်လာတန်းကုန်ကြခဲ့ပါတယ်ဆိုတော့ဒီလိုဆိုပါပဲကျွန်တော်တို့ဒီအခုစီပြဿနာတို့အခြားပြဿနာတို့ဒါတွေကတကယ်တကယ်ကြတော့ရှိမှကျွန်တော်ပြောခဲ့ကြတဲ့တန်တရားစိတ်မရှိခဲ့ဘူးဆိုရင်ကျွန်တော်တို့လွန်ခဲ့တဲ့နှစ်ပတ်ကျော်၃ပတ်လောက်ကဒီ American Citizen Body မှာရှိနေတဲ့ helicopter 3စီးကိုအသုံးပြုခဲ့မယ်ဆိုရင်လူတွေရဲ့ဘဝတော်တော်လေးကိုတက်တောင့်တက်တာဖြစ်စေခဲ့မှာအမှန်ပါပါပဲအခုကကြတော့ကျွန်တော်တို့ပတ်စံပေါင်းမလိုအပ်တဲ့ပတ်စံတန်ပေါင်းများစွာဒေါ်လာတန်ပေါင်းများစွာတွေကအခုလိုမျိုးသူတို့ရဲ့မယုံကြည်မှုသူတို့ရဲ့ကန့်တက်မှုတွေကြောင့်အလားဟာတာပေါ့နော်တကယ်တကယ်လူထုလက်ထောက်ရောက်တဲ့ပတ်စံတွေကမရောက်ဘဲနဲ့ဒီခီးစရိတ်တွေတိတ်ဖို့ဆောင်မှုတွေနဲ့ပဲကုန်သွားခဲ့အောင်ကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ဒီဒုက္ခတွေကလေးတွေရဲ့ကိစ္စပေါ့အဲ့ဒီမုံတိုင်းတန်တင်းသွားတဲ့နယ်မြေတွေမှာကလေးငယ်တွေကိစ္စဟာတော်တော်လေးကိုပဲကျွန်တော်တို့သတင်းတွေမှာမြင်ရပါတယ်မုံတိုင်းထိပြီးတော့တည်သွားကြတဲ့လူတွေထဲမှာဒီ3ယောက်လောက်မှာဆိုရင်ကလေးက2ယောက်လောက်ပါတယ်ဆိုတာကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့အခုကြံခဲ့တဲ့ကလေးတွေကလည်းပဲစိတ်ပိုင်းဆိုင်ရာအရာမိဘတေးသွားတာတို့တချို့လည်းမိသားစုတစုလုံးပါသွားပြီးတော့တယောက်တည်းကြံခဲ့တဲ့ကလေးတို့နော်စသဖြင့်အမျိုးမျိုးကြားရပါတယ်ဒီတော့ဒီကလေးတွေရဲ့ခံစားချက်တွေနော်သူတို့မှအဆအဆရရဘာမှလည်းမကြံတော့ဘူးပြီးတော့တခါဟို အဖေဆုံးတာတို့အမေဆုံးတာတို့စသဖြင့်ဖြစ်နေတော့သူတို့မှာစိတ်ပိုင်းဆိုင်ရာဒုက္ခတွေလည်းပဲအများကြီးကြုံတွေ့နေရမှာပါကျွန်တော်တို့ဒီမှာတော့အင်္ဂလိပ်လို trauma လို့ခေါ်ကြတာเนาะတချို့ကလေးတွေဆိုလို့ရှိရင်မိုးတန်လေးတန်ကြားတိုင်းမုန်တိုင်းကိုသတိရပြီးတော့ကြောက်လန့်နေကြတယ်ထိတ်လန့်နေကြတယ်ဆိုတာတွေလည်းကြားရတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်စိတ်ပညာဆရာဝန်တယောက်ဖြစ်တဲ့ဒေါက်တာဝင်းနိုင်ကိုကျွန်တော်မေးချင်ပါတယ်ခင်ဗျ
သူသဖြင့်တော့ကျွန်တော်စိုးရိမ်နာကတော့အခုဒီ PTSD ခေါ်တဲ့ post traumatic disorder เนาะအခုဒီနေပြီးဒုက္ခခံရတဲ့ဒုက္ခတွေတွေဟာ ဒုက္ခအမျိုးမျိုးပိုတွေ့ဟာလားစိတ်တွေ့ဟာစိတ်ရောလူပါဟာလားဒုက္ခခံစားနေရပြီဒီအိစားလည်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်သူတစ်ဖြင့်ကတော့ကျွန်တော်တို့ဒီကလေးတွေရောလူကြီးတွေရောဟာလားငမ်းမခေါမတင်းကျင်းရဲ့ဒုက္ခတွေလည်းခံစားနေရတယ်ခုန PTSD ခေါ်တဲ့စိတ်ဆင်းရဲတဲ့ဒုက္ခတွေလည်းခံစားနေကြတယ်ဒါတွေကတစ်ချင်းပြုပေးလို့ရတဲ့ကိစ္စမဟုတ်ဘူး long term treatment ပေးရမယ့်ကိစ္စရှိတယ်ဒီအိစားကိုလည်းအများဆုံးထည့်သွင်းစဉ်းစားမယ်သူတစ်ဖြင့်ဒီ WFPS နေပြီးတော့ပြောနေတဲ့ဒီ ဆန်တန်ကိုဟလာဘလောက်ဒေါ်လာဘလောက်ပေးပြီးဝယ်ဖို့သူတို့ဟလာစဉ်းစားနေရတယ်ဆိုတဲ့ဟာမျိုးကိုเนาะကျွန်တော်တို့အခုကြားနေရတယ်ဆိုတော့အခုသူတို့လည်းဒီနံပါတ်1ကအစီဟလာလောင်စားစီနံပါတ်2ကစာသုံးခံဒီနှစ်ခုကိုအရေးကြီးဆုံးမှာတစ်ဖက်ကလည်းခုနသိရောဂါကိုကျွန်တော်ထည့်ပြီးစဉ်းစားဖို့လိုပါတယ်ဒုမတာဖြင့်ဒီလူတွေရဲ့ဒီတသက်တာအတွက်ပို့ပြီးတော့စိတ်ချမ်းသာပြီးပို့စိတ်ချမယ်ကိစ္ င်ပြီးတော့ဆင်းနေပြီးတော့လွတ်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒီကလေးတွေရဲ့ခုနပြောခဲ့တဲ့ဒီစိတ်ပိုင်းဆိုင်ရာเนาะခံစားချက်တွေနဲ့ပတ်သက်ပြီးတော့ဥမောင်းမြင်ရောပဲလို့များတွေးတောစဉ်းစားမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီစိတ်ပိုင်းဆိုင်ရာခံစားချက်နဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့သွားပြီးတော့တတိယမိတာကကျွန်တော်တို့ဒီ Nagis Mountain ခေတ်ကနေပတ်သက်ပြီးတော့ဒီပြည်ရနေထွက်လာတဲ့ဗီဒီယိုတွေပေါ့လေအဲ့ဒီပြည်ရနေထွက်လာတဲ့ဗီဒီယိုတွေနဲ့ဒီတရုတ်ပြည်ကဗီဒီယိုတွေနဲ့ဟာလာပြန်ပြီးတော့ရှင်းကြည့်မယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာအဲ့ဒါလောက်ဘေးဆိုဒုက္ခကြီးကြုံလိုက်ရပြီမဲ့လို့လူတွေဟာတပွားလေးဒီရင်လိုက်တဲ့လိုက်ငိုကြွေးတာမျိုးတွေအဲကျွန်တော်တို့တွေ့ရခဲ့ပါတယ်မြန်မာနိုင်ငံမှာအဲနောက်ပြီးအနည်းဆုံးအဖြစ်တော့ဒီဗီဒီယိုတွေပေါ်မှာပေါ်မလာပါဘူးဆိုတော့ဒါကဘာလို့ပြတယ်လဲဆိုတော့အဲ့ဒီအချိန်မှာသူတို့ရတဲ့ဒီစိတ်ပိုင်းဆိုင်ရာတုံ့လုံမှုအတိုင်းတာဟာဒီဘလောက်အထိကြီးမားတယ်လဲဆိုတော့အနေထားကိုဒါကပြဆိုပါတယ်ဆိုတော့ဒီအနေထားတချို့ဆိုလို့ရှိရင်ဟာလာကိုမိသားစုတူတူလုံးပါသွားတဲ့အကြောင်းကိုပဲကြံခဲ့တယ်အဲ့ဒီအတွက်ကြောင့်အဆန်ကခံတယ်ဟာလာဒီကိုအသေးချင်းတည်သွားပါစီဆိုတဲ့သဘောမျိုးစသဖြင့်အဲ့ဒါတော့သူတို့စိတ်ပိုင်းဆိုင်ရာအဖြစ်ထိခိုက်မှုရှိပါတယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အတိုင်းအတာအနေနဲ့ပြန်ပြောမယ်ဆိုလို့ရှိရင်ဒီလူလူရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုအခုတော့များပြားဟာလာတိတ်နဲ့တန်းနဲ့ချီတဲ့လူလူရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုကိုလုံးတော့ကုသပေးနိုင်မှုဆိုတာကဟာလာအနည်းဆုံးအဖြစ်အဲ့ဒါဒီစိတ်ပိုင်းဆိုင်ရာဆရာဝန်တွေကျွန်တော်တို့လိုပါလိမ့်မယ်အဲ့ဒီဟာကလည်းမြန်မာနိုင်ငံမှာဒီတော်တော်လေးမလုံလောက်တဲ့အနေအထားမှာရှိပါတယ်အဲ့တစ်ဖက်ကပြန်ကြည့်ရတော့လေနိုင်ငံတကာကလာပြီးတော့ကူညီရဲဆိုတဲ့အဖွဲ့တွေဟာမြန်မာနိုင်ငံမှာနှစ်ပတ်သုံးပတ်လောက်ပဲနေဝင်ရပါတယ်သူတို့အဲ့လောက်ပဲနေပြီးတော့မြန်မာဆန်ဆန်ပြန်သွားရပါတယ်သူတို့ပြန်သွားတဲ့ကိစ္စမှာလည်းပဲနောက်ပိုင်းအဲ့ဒါဘန်ကောက်မြို့ကိုအဲ့ဒါပြန်သွားကြတဲ့ဒီဆရာဝန်တွေအနေနဲ့ပြောသွားခဲ့တာရှိပါတယ်ကျမရေးဝန်ထမ်းတွေပြောသွားခဲ့တာရှိပါတယ်သူတို့အနေနဲ့လိုအပ်ချက်မြန်မာနိုင်ငံမှာဆက်ပြီးရှိနေသေးတယ်ဆိုတော့သူတို့မြင်တယ်သူတို့အနေနဲ့ဆက်ပြီးတော့လည်းနေကျင်တယ်ဒါပေမဲ့လို့သူတို့နေဝင်မရတဲ့တခြားသူတို့ပြန်သွားတာပါလို့သူတို့ပြောခဲ့ပါတယ်ဆိုတော့နိုင်ငံတကာကပေးနိုင်မဲ့ငွေရေးချေးအကူအညီကိုလည်းစေဆိုးရကကန့်တတ်တယ်။နောက်ပြီးတော့အခုလိုမျိုးကျမရေးအကူအညီကိုလည်းစေဆိုးရကကန့်တတ်တယ်ဆိုတဲ့အနေထားရှိတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တင်မောင်ထူပါ။ကျွန်တော်ဖြစ်စစ်ပြီးပြောချင်တဲ့အဓိကအချက်ကတော့ဒီလူထုရဲ့ရင်ဆိုင်နေရတဲ့ဒုက္ခပေါ့နော်။ဒီဒုက္ခကိုကျော်လွှားနိုင်ဖို့ဒီဒုက္ခကိုတတ်တောင့်တတ်ပါပေါ့နော်။အနေထားတစ်ခုပြန်ပြီးရောက်စေဖို့ဆိုတဲ့နေရာမှာလက်ရှိစစ်ဆိုးရရဲ့ဘယ်ခန်းကဏ္ဍကဘယ်လိုပုံစံနဲ့လှုပ်ဆောင်လဲဆိုတဲ့အချက်ပေါ်မှာအများကြီးမူတည်ပါတယ်။အော်နိုင်ငံတကာကကျွန်တော်တို့နားလေတဲ့လောက်ကအကူအညီပေးဖို့အများကြီးရှိပါသေးတယ်။ဒါပေမဲ့နားအဖကနိုင်ငံတကာကနေပြီးတော့ယုံနိုင်လောက်တဲ့အခြေအနေတစ်ခုကိုဖန်တီးပေးဖို့လိုပါတယ်။အဲ့ဒီအခြေအနေကိုဖန်တီးပေးမှသာဒီနိုင်ငံတကာရဲ့အကူအညီတွေဟာဟိုထိထိမိမိနဲ့ပေါ့နော်ပြည်တွင်းရောက်ပြီးတော့လိုအပ်တဲ့လူတွေရဲ့လက်ချက်ကိုရောက်လာမှာဖြစ်ပါတယ်။ဒါကြောင့်မလို့အရာရာဟာဒီကနေ့ဖြစ်ပေါ်နေတဲ့ကိစ္စတွေဒုက္ခတွေဟာစစ်အစိုးရဘက်မှာအလုံးမူတည်တယ်လို့ကျွန်တော်ထင်ပါတယ်။စစ်အစိုးရရဲ့လက်ထဲမှာရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥတမောင်တို့ခင်ဗျာကျွန်တော်တို့အခုဒီနေ့ညအစီအစဉ်အတွက်ရထားတဲ့အချိန်ကလည်းပဲပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီကနေ့တနင်္ဂနွေ RFA စကဝိုင်းအစီအစဉ်ကိုတော့ဒီမှာပဲရန်နာပြစေခင်ဗျာအခုလိုပါဝင်ပြီးတော့ဆွေးနွေးပေးကြတဲ့အတွက်ကြောင့်ပြည်ထောင်စုအခြေစိုက် BDMA မြန်မာနိုင်ငံဒီမိုကရေစီရေးလှုပ်ရှားမှုအဖွဲ့ကပြောရေးဆိုခွင့်ရှိသူဒေါက်တာဦးဝင်းနိုင်နော်ဝေးနိုင်ငံအခြေစိုက် BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဦးမောင်မြင့်နဲ့CFOB ကနေဒါနိုင်ငံမြန်မာမိတ်ဆွေများအဖွဲ့ကညွှန်ကြားမှုဥတ္တမောင်ထူးတို့ကိုကျေးဇူးတင်ရှိကြောင်းပြောကြရင်ဤကုန်းချုပ်ပြစေခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေ